ီကန်ပြည်နယ်ဘူးလီတော်မြို့နယ်မှာချက်တပင်းနီကကျန်ငွေ32ဘီလီယံတန်ဖိုးရှိတဲ့စိတ်ကြွဆေးပြားပေါင်း16သိန်းကိုဖမ်းမိခဲ့တယ်လို့ဒေသတာဝန်ရှိသူတွေက VOA ကိုပြောပါတယ်။ကုန်တင်ကားနဲ့တည်ဆောင်လာတဲ့ဒီစိတ်ကြွဆေးပြားတွေကိုပြည်နယ်အိတ်တွေနဲ့ထည့်ထားတာဖြစ်ပြီးဘူးလီတော်မြို့နယ်6မှန်ရဲကင်းကရှာပွင့်ဖမ်းဆီးမိတာပါ။ဒီစိတ်ကြွဆေးတွေကိုရခိုင်ပြည်နယ်ဘူးလီတော်ကနေ16မိုင်လောက်ဝေးတဲ့မောင်တော်ကိုပို့ပြီးအဲဒီကမှတစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ဆက်သက်တင်ပို့လာဖြစ်နိုင်တယ်လို့ရခိုင်ပြည်နယ်ထွက်တော်ကိုယ်စားလှယ်ဦးမောင်ဦးကပြောပါတယ်။အဲဒီလမ်းကြောင်းဟာမိုးရစေဝါမှောင်ကိုလမ်းကြောင်းတစ်ခုဖြစ်နေပြီးဒီနေရာမှာတရားဥပဒေစိုးမိုးမှုမရှိတဲ့အတွက်ရှိအောင်လုပ်ဖို့လိုအပ်တယ်လို့ပြောပါတယ်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နယ်ဆက်ဒေသမှာရှိတဲ့ဘူးလီတော်မောင်တော်ဒေသတွေမှာဒီလအတွင်းစစ်ကြောစီအမြောက်များဖမ်းဆီးရမည်နေတာဖြစ်ပါတယ်။